မြေမြုံမိုင်းကြောင့်တည်ဆုံးသူအများဆုံးရှိနေတဲ့စကိုင်းတိုင်းမှာမြေမြုံမိုင်းတွေကိုရဲရွာအဖွဲ့အစည်းတွေကပဲကိုထူကိုထရှင်းလင်းနေရကြောင်းမိုင်းရှင်းလင်းရေးကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံဟာဆက်အနာသိမ်းပြီး၃နှစ်အတွင်းမှာမြေမြုံမိုင်းအများဆုံးထုတ်လုပ်တဲ့နိုင်ငံတကာနိုင်ငံတစ်နိုင်ငံဖြစ်လာသလိုမြေမြုံမိုင်းနယ်ဖောက်ခွဲရေးပစ္စည်းတွေကြောင့်ထိခိုက်တည်ဆုံးသူဥယျာဉ်ကလည်း၃ဆနီးပါးတက်လာခဲ့ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာပြည်ပခါတွေပူပြီးဆိုးရွားလာတဲ့ကြောင်းနေပြည်တော်လောက်ကလွေပြီးကျန်တဲ့နေရာတွေမှာမြေမြုပ်မိုင်းအန္တရာယ်ကဆိုးဆိုးရွားရွားရှိနေတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးတငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့ဧပြီလ၄ရက်နေ့မှာကြာရောက်တဲ့ပြည်ပဆိုင်ရာမိုင်းအသိပညာပေးရင်းနဲ့အကူအညီဆောင်လျှောက်ရေးနေ့မှာထုတ်ပြန်ပါတယ်။ပြည်တွင်းမှာ2023ခုနှစ်အတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးရသူ1052ယောက်ရှိခဲ့ပြီးတော့ဒီထဲက35ရာခိုင်နှုန်းဟာစကိုင်းတိုင်းကဖြစ်တယ်လို့ပြောပါတယ်နိုင်ငံတကာအဖွဲ့အစည်းတွေရောက်ဖို့ခက်ခဲတဲ့စကိုင်းတိုင်းလိုနေရာမျိုးမှာမြေမြုပ်မိုင်းတွေကိုကိုတူကိုထပဲအများဆုံးရှင်းလင်းနေရကြောင်းဒေသခံရော့ရော့အဖွဲ့အစည်းအချို့ကပြောပါရယ်သူတို့အနေနဲ့မိုင်းသိပညာတွေလိုအပ်တဲ့နည်းစနစ်တွေမရှိဘဲနဲ့အသက်နဲ့ရင်းပြီးတော့ရှင်းလင်းနေရကြောင်းဒေသခံတူကဗီဒီယိုကိုပြောပါရယ်စကိုင
်းတိုင်းဒီအနေထားကတော့သူတို့ငွေထောင်ထားတဲ့မြေမြုပ်မိုင်းတွေကိုစွဲပြီးရတယ်ကျွန်တော်ရှင်းလင်းလို့လုပ်တာပေါ့နော်ဒီနေရာထောင်တော့ပြီးရဆိုတော့လို့ခကြည့်ရတယ်လို့လိုက်ပြီးတော့ရှင်းလင်းလို့တာပေါ့ဗျာဒီလိုဒီလာလို့ဒီကောအလိုပဲရှင်းနေကြတာပေါ့ဆိုတော့ဒီကောသူရှိရတော့ဘာမှအလိုကြီးမရှိဘူးပ
ြမိုင်းရဲ့အန္တရာယ်ကိုမသိထားတဲ့ကလေးငယ်တွေကထိခိုက်နိုင်ချေပူပြီးရှိနေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်အခုဆိုရင်စစ်ကောင်စီတပ်တွေဟာရင်းမပင်တဲ့စလင်ကြီးတဝိုက်မှာ15ရက်နီးပါးစကန်ချထားပြီးတော့စာသင်ကျောင်းတွေမှာနေရာယူထားကြောင်းဒေသခံတွေကပြောပါတယ်ရွာတယောက်မှာအင်အား60နီးပါးရှိကြောင်းပြောပါတယ်စစ်ကောင်စီတပ်တွေစကန်ချထားတဲ့နေရာတိုင်းမှာမြေမြုပ်မိုင်းကိုအသုံးပြုနေတာကြောင်းဒေသခံတွေကပေးလို့ရရှောင်းတိတ်နေရကြောင်းဒေသခံတို့ကပြောပါတယ်။အခွေကြီးမိုင်းနဲ့စစ်ကြံဘုံစံတွေကြောင့်လဲဒီသေးဆုံးတာတွေရှိတယ်လို့မုံရွာကဒေသခံတူကဗီဒီယိုကိုပြောပါတယ်။သူတို့အနေနဲ့စစ်တပ်ဝင်သွားတဲ့ကျွော်တိုင်းမှာမိုင်းရှင်းလေးကိုလုပ်နေရကြောင်းဗီဒီယိုကိုပြောပါတယ
်။စစ်ကြံကြောင်းဝင်သွားတယ်ကျွန်တော်တို့အနေနဲ့ပုံပုံလုပ်တာကကျွန်တော်တို့ဒီကျွော်မှာရှိတယ်။ဘာဒီဘာသားတွေကိုအရင်ဆုံးလုပ်ရဒီကင်းအောင်ကျွန်တော်တို့အရင်ရအောင်အခွေကြီးတွေနဲ့ထုတ်ပါရဲ့။သူကလည်းမပြင်းနေတဲ့အတွက်မိတဲ့လူတွေလည်းရှိတာပေါ့နော်။အဲစစ်ကြံမှာစစ်ကြံဝင်သွားပြီးလို့အဲစစ်ကြံကသားတွေကိုမိချို့တော့လကားတော့မိချို့ပြီးသူကဒီလိုပြန်ဆက်သွားတော့လကောင်းဆိုရင်ကျွန်တော်တို့ရှင်းလေးအရင်ဝင်ပါတယ်အားလုံးသိစပြီဆိုတဲ့အနေအထားမှာကျွန်တော်တို့ဒီပြည်သူတွေဝင်ခိုင်းတယ်ပေါ့အဲ့မှာကျွန်တော်တို့ကြုံတွေ့ရတာသူအဝေးရပြစ်တဲ့လည်းနဲ့ဒီမပွဲရပါဘူးလို့အဲ့လိုမျိုးကြီးတော့ခက်ခက်ကြုံတွေ့ရပါတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒီဘက်ကသတိနားလည်တဲ့လူတွေကလည်းရှင်းပြရတာပေါ့
အာဖရိကနဲ့အာရှကမြေမြုပ်မိုင်းတွေကိုရှင်းလင်းဖို့နဲ့လူမှုကိုအသိပညာပေးဖို့အတွက်စတာလင်ပေါင်း18တန်းအမေရိကန်ဒေါ်လာတန်း30လောက်ကိုထောက်ပံ့သွားမယ်လို့ဗြိတိန်အစိုးရက2024ဖေဖော်ဝါရီ20ရက်နေ့မှာထုတ်ပြန်ထားပါတယ်။မြန်မာ၊အင်္ဂိုလာ၊ကမ်ဘောဒီးယား၊အီသီယိုးဘီးယား၊လာအို၊ဆိုမာလီ၊တောင်ဆူဒန်၊ဇင်ဘာဘွေစတဲ့နိုင်ငံတွေကလူဦးရေ9000လောက်ကိုအကျိုးဖြစ်ထွန်းစေလိမ့်မယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။ UNICEF ကတော့2023ခုနှစ်ထဲမှာပြည်တွင်းကကလေးငယ်တွေအပါအဝင်လူပေါင်း33,800ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အကာအကွယ်ပေးရေးဆိုတဲ့ခေါင်းစဉ်အောက်ကနေအကူအညီတွေပေးခဲ့တယ်လို့ဆိုပါတယ်။ဒီအကူအညီထဲမှာမိုင်းကြောင့်ထိခိုက်နစ်နာသူတွေလည်းပါဝင်ပါတယ်။အခု2024မှာတော့ကလေးနဲ့မိသားစုဝင် 3.1 တန်းအတွက်အရေးပေါ်အကူအညီတွေပေးဖို့အမေရိကန်ဒေါ်လာ 208.3 တန်းကိုတောင်းခံထားတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ